အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်စောင်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းပါဝင်နေတာနဲ့ပတ်သက်လို့2016ခုနှစ်ဧပြီလ28ရက်နေ့ကခွင့်ပြုချက်မရယူဘဲအမေရိကန်တန်ယုံရှိမှဆန္ဒထုတ်ဖော်ခဲ့တာကြောင့်905ခကွေစူပူအောင်လှုပ်ဆောင်မှုနဲ့တရားဆွဲဆိုခံရတဲ့ဆီယာတော်ဥပမောခကိုနိုဝင်ဘာလ12ရက်နေ့မှာသူ့ရဲ့ကျောင်းတိုက်ကအထက်မှာဖမ်းဆီးပြီးလူဝတ်လဲခဲ့တာဖြစ်တယ်ဆိုပြီးအမျိုးသားရေးဆီယာတော်ကမိန့်ပါတယ
်ဘယ်လိုမျိုးကြီးမြောက်ပိုင်းပေါ့ဆီယာတော်ကျောင်းတိုက်ကထွက်တယ်ဆိုရင်လည်းအဲ့မျိုးနယ်ရဲစခန်းကစခန်းမှုအဲ့သူကတွေပြီးတော့ဒီဖမ်းဝရမ်းပေါ့လွန်ခဲ့တဲ့တစ်နှစ်ကတွေပြီးတော့ဒီဝင်ကြမရှိပါဘူးလို့ဆန္ဒဖော်ထုတ်ခဲ့တယ်ဖော်ထုတ်ခဲ့တာကို95နိုင်ငံတော်က95ခါခွေးနဲ့ဆွဆွလိုက်တယ်ကျိုးလည်းပုံမှာကိုအဲ့ဖမ်းဝရမ်းကိုထုတ်ပြပြီးတော့ဆရာတော်လိုက်ခဲ့ပါလို့ခေါ်သွားတာ။ခေါ်တော့ဆရာတော်မင်းတို့ဘာလို့လဲလို့ဆရာကြီးကလှုပ်ဆိုဆရာတော်လိုက်သွားပြီးတော့ဟိုစခန်းရောက်တဲ့အခါကျတော့တို့ကအဲ့ဆုနာရန်ကုန်တိုင်းတန်ကနာကောင်ဗဟန်းမြို့နယ်မှာရှိတယ်။အဲ့ရုံကိုခေါ်သွားပြီးတော့ဟိုကျတော့ဆရာတော်ရှောက်တာပြီးတော့ဟိုကတိုင်းတန်ကနိုင်ကဆရာတော်ကလက်မှတ်ထိုးပြလိုက်တယ်လူလဲလိုက်တယ်ပေါ့။တ
င်ပါဗျာ။
တို့လဲပြီးတယ်ဆိုရင်လည်းချက်ချင်းဆိုသလိုစခန်းကိုခေါ်မသွားဘဲနဲ့အင်းစိန်ထောင်အောင်ပဲတန်းပို့လိုက်
ဆီယာတော်ဥပမောခဟာလာမယ့်နိုဝင်ဘာလ15ရက်နေ့မှာသူ့ရဲ့တကာတကာမတွေရဲ့လေသမားရေးကိစ္စတစ်ခုအတွက်ဆန္ဒထုတ်ဖော်ဖို့စီစဉ်နေတုန်းမှာဖမ်းဆီးခံခဲ့ရတာဖြစ်တယ်ဆိုပြီးအမျိုးသားရေးဆီယာတော်ကဆိုပါတယ်။တကုံမျိုးတင်မြောက်ပိုင်းမြို့နယ်စီရင်တရားရေးကော်မတီရုံးရှိမှာဆန္ဒထုတ်ဖော်ဖို့အတွက်မကွေးကျောင်းဆီယာတော်ဥပမောခဦးဆောင်ပြီးလေသမားဦးအောင်စီကနေတကုံမျိုးတင်မြောက်ပိုင်းမြို့နယ်ရဲတပ်ဖွဲ့စခန်းကိုခွင့်ပြုချက်လျှောက်ထားခဲ့တာပါ။ဒီလိုလျှောက်ထားပြီးဆန္ဒပြဖို့စီစဉ်နေတုန်းမှာပဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရိုဟင်ဂျာမရှိတဲ့အကြောင်းဆန္ဒပြပွဲကိုဦးဆောင်သူများကိုတော့ငိမ့်စုစီပုံမှန်19နဲ့အမှုဖွင့်ခဲ့တာဖြစ်ပြီး2018ခုနှစ်မေလထဲမှာဆရာတော်ဥပမောခအပါအဝင်9ဦးကိုလည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုဦးစီးမှုဦးတန်းထွန်းအောင်ကရာစတက်ကြီးပုံမှန်905ခခွေးနဲ့ထပ်မံအမှုဖွင့်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလထဲမှာတော့ဆန္ဒပြမှုမှာပါဝင်တဲ့ကိုဝင်းကိုကိုလက်ကိုနိုင်ဝင်းထွန်းကိုတက်မျိုးဦးနဲ့ကိုနေဝင်းအောင်တို့လေးဦးကိုအမိန့်ချမှတ်ခဲ့ပြီးဖမ်းဆီးခဲ့ပါတယ်။အခုအခါမှာတော့ဆရာတော်ဥပမောခကိုလူဝစ်လဲပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းအမျိုးသားရေးဆရာတော်ကမိန့်ကြားခဲ့ပါတယ်ရှင်။